အမေရိကန်အပါအဝင်အနောက်အုပ်စုရဲ့မြန်မာနိုင်ငံတွင်ယင်းနှိမ့်နှံမှုတွေဟာပွင့်လင်းမြင်သာမှုရှိတယ်ဆိုပေမဲ့မြန်မာလူထုအကျိုးရှိလောက်တဲ့အနေအထားထင်မရှိသေးပဲယင်းနှိမ့်နှံမှုတွေနည်းလွန်းနေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်။ဒီအပိုင်းအတွက်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမြန်မာနိုင်ငံတွင်ကအမေရိကန်ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်ပြီးမြန်မာပြည်သူတွေအတွက်အလုပ်အကိုင်းဖန်တီးပေးမှုတွေလူမှုအကျိုးပြုလုပ်ငန်းတွေအတွက်ရန်ပုံငွေထည့်ဝင်မှုအခြေအနေတွေနဲ့ပတ်သက်ပြီးထုတ်ပြန်တဲ့အစီရင်ခံစာအပေါ်မှာအခုလိုမှတ်ချက်ပြီးပြောဆိုကြတာပါ။ပြည်ရင်းပြည်ပယင်းနှိမ့်နှံမှုအရရရဲ့ပွင့်လင်းမြင်သာမှုအခြေအနေတွေကိုစူးစီးတင်ပြပေးပါရစေရှင်။မြန်မာနိုင်ငံတွင်းကအမေရိကန်ယင်းနှိမ့်နှံမှုတွေဟာလူ့အခွင့်အရေးကိုလေးစားလိုက်နာပြီးတာဝန်ခံမှုတာဝန်ယူမှုပွင့်လင်းမြင်သာမှုရှိနေတယ်လို့ပြောနိုင်ပေမဲ့ယင်းနှိမ့်နှံမှုပမာဏနယ်လွန်းသေးတာကြောင့်မြန်မာလူထုအတွက်အကျိုးရှိတာနည်းသေးတယ်လို့လည်းစီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ
်။မြန်မာပြည်သားရှိတယ်ဆိုတော့လူလူပြောရတော့မမကန်ကန်လုပ်တယ်ပေါ့နော်မမကန်ကန်လုပ်တယ်အဲတာဝန်ကြီးမထိခဲ့အောင်လို့ဒေသခံတွေမထိခဲ့အောင်လုပ်တယ်ဆိုတဲ့သဘောမျိုးလေးယူဆလို့ရတာပေါ့လေအဲ့တော့မြန်မာပြည်သားရှိတာကောင်းတယ်မကောင်းဘူးမဟုတ်ဘူးသို့တော်အများကြီးသူအကျိုးရှိတဲ့သတိတော့ပေါ့ငါအကူအဆဲကိုကကူလာကိုကကူလာဆိုတကယ်တကယ်ပြောလို့ရှိရင်အလောက်အကျိုးရှိတယ်လို့ပြောရရင်တော့တော်တော်ခက်တယ်တိတ်ပြောထူးထူးခြားခြားအကျိုးရှိတယ်လို့များမဟုတ်ဘူးသူအရာမှထုတ်လုပ်တဲ့လုပ်ငန်းကြီးလည်းမဟုတ်ဘူးဒီမှာလေးတဲ့အများကြီးရတယ်မှုဤပညာလည်းတိတ်ကြီးကြီးမားမားမဟုတ်ဘူးနော်အဲ့တော့မြန်မာပြည်သားကြည့်တဲ့ဘက်ကတော့ဟုတ်တယ်ဒါပေမဲ့အဲ့သူ့ရဲ့ယင်းနှိမ့်နှံမှုကြီးကြီးမားမားအထောက်အကူဖြစ်နိုင်တဲ့ယင်းနှိမ့်နှံမှုလို့မမြင်ဘူ
းမြန်မာနဲ့ထိတွေ့ဆက်ဆံရေးမူဝါဒကျင့်သုံးလာတဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံတွင်းကသူ့ရဲ့ယင်းနှိမ့်နှံမှုပမာဏနဲ့လှုံ့ဆော်ချက်တွေနဲ့ပတ်သက်ပြီးဒီလ9ရက်နေ့တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအစီရင်ခံစာတစ်ခုထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံတွင်းကနိုင်ငံသားယင်းနှိမ့်နှံမှုအများစုကတော့ပြီးခဲ့တဲ့ဆစ်ဆိုးရလက်ထက်ကလေးကစလို့ယင်းနှိမ့်နှံမှုတွေမှာဒေသခံတွေရဲ့မြေယာရယူအသုံးပြုမှုကအစတရားစားတူးဖော်မှုအစုံအချက်အလက်တွေကိုထုတ်ဖော်ပြောဆိုတာမရှိပါဘူးဒီဘက်ရက်သားဆိုးရလက်ထက်မှာတော့မြန်မာနိုင်ငံတွင်းကတရုတ်ရဲ့ယင်းနှိမ့်နှံမှုတွေနဲ့ပတ်သက်ပြီးလူမှုရဲ့ဆန္ဒပြမှုတွေကန့်ကွက်မှုတွေနဲ့ကြုံတွေ့လာရတာမို့တရုတ်ဘက်ကလည်းပွင့်လင်းမြင်သာမှုရှိဖို့ဆိုတာကိုနေနေအာယုံဆိုင်လာတဲ့သဘောတွေ့ရတယ်လို့လဲစီးပွားရေးပညာရှင်ဦးခင်မောင်ညိုကပြောပါတယ
်။နောက်ပိုင်းမှာတော့တရုတ်ကနည်းနည်းလေးပုံပြီးခရီးဆိုင်လာတယ်။တော့ဒီဒေတာကန်ရင်းနဲ့အချင်းချင်းမှဖြစ်နေတောင်းပြီးမထိခိုက်မှဖြစ်နေဆိုတော့အဟိုတော့သူရှေ့မှာသင်္ကန်းစာရထားပြီးပေါ့နော်မြေဆုံလို့ပါလို့မှသင်္ကန်းစာရထားတဲ့အခါကျတော့တရုတ်ကနည်းနည်းတော့ခရီးဆိုင်လာတဲ့သဘောရှိတယ်။အပေါ်လေးမြင်လာမှုကတော့ပုံပြီးတော့နောက်တိုင်းကလာရင်ကတော့ပေါ့အဲ့ဒါကိုနည်းနည်းပုံခရီးဆိုင်တဲ့နောက်တိုင်းကပေါ့နော်ဒီအခြေတိုင်းကတော့သိပြောရတာဟိုအခြေတိုင်းတစ်ခုလုံးပါကွာသိပြောမြန်မာထင်တာသိမရှိတာတည်းဖြစ်နေနော်ဒီဂျပန်ပါဝင်ပေါ့လေအဲ့တော့သူတို့ကကျွန်တော်စပြပြောတယ်လို့ပဲနော်သူတို့ကမြန်မာထင်တာလားတော့ဟုတ်တယ်မလာဘူးဒီဘက်ကကျတော့လာတဲ့ခါကျတော့မြန်မာထင်တာမရှိဘူးအဲ့တော့မြန်မာထင်တာလည်းရှိရဲ့လာလည်းလာတဲ့ခါကျတော့ကျွန်တော်ကမျိုးလင်းလာတယ်ဒါပေမဲ့ဒါကရင်းနှီးလုံးနဲ့ဒီသဘောပေါ့နော်
တခါပြည်ရင်းလုပ်ငန်းရှင်တွေဘက်မှလည်းလုပ်ငန်းနဲ့ပတ်သက်တဲ့အချက်အလက်တွေကိုလူထုကိုထုတ်ပြန်လိုမှုနဲ့ပွင့်လင်းမှုအခြေအနေသိပ်မရှိသေးပေမဲ့အခုနောက်ပိုင်းမှာတော့မြေယာပြဿနာတို့လိုအခက်အခဲတွေနဲ့ရင်ဆိုင်လာကြရတဲ့အခါမှာပြည်ရင်းပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအနည်းငယ်ပွင့်လင်းလာခြင်းနဲ့အနေထားပါလို့မြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အပံ့ဌာနကစီမံချက်တာဝန်ခံကိုဝင်းကျော်ကျော်ကဆိုပါတယ်
ဒီနုံးကလို့မဟုတ်တဲ့ချက်ကသူတို့ကမြန်မာနဲ့ပတ်သက်တော့သူတို့လည်းတကယ်တော့ပြဿနာတွေနဲ့ရင်ဆိုင်နေရတယ်လေပြဿနာတွေရင်ဆိုင်နေရတော့သူတို့လည်းဖြည့်ချင်းစရာနည်းလမ်းတစ်ခုခုကိုတော့ဟိုချလိုတဲ့သဘောတော့ဥမာရှိနေတယ်လို့အကုန်လုံးတော့မဟုတ်ဘူးတချို့သောကုမ္ပဏီတချို့လုပ်ငန်းရှင်တွေကချလိုတဲ့သဘောမှရှိနေတယ်လို့ကျွန်တော်ပြောလို့ရပါတယ်ကျွန်တော်တွေ့ကြုံခဲ့သောများ
လက်ရှိမြန်မာနိုင်ငံတွင်းကယင်းနှိမ့်နှံမှုအများဆုံးဖြစ်တဲ့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကြောင့်အလို့အကန့်အခွင့်အလမ်းဖန်တီးပေးနိုင်တယ်ဆိုပေမဲ့လူ့အခွင့်အရေးလေးစားလိုက်နာမှုနဲ့ပွင့်လင်းမြင်သာမှုအားနည်းတာကြောင့်အလို့ရှင်အလို့သမားပြဿနာတွေနဲ့ကြုံတွေ့နေရပြီးမြန်မာနိုင်ငံအတွက်အကျိုးရှိစေမယ့်တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံခြားယင်းနှိမ့်နှံမှုတွေပိုရဖို့တော့လိုအပ်နေဆဲပါလို့စီးပွားရေးဆိုင်ရာပညာရှင်တို့ကပြောဆိုကြပါတယ်ရှင်